တဲ့နိုင်ငံမှာဒီကနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိတဲ့ပြည်သူ48တန်းကကိုယ်စားလှယ်12ဦးတည်းကနောက်သမ္မတတွေကိုရွေးချယ်ကြမှာပါ25နှစ်သာသက်တမ်းအတွက်ဝင်ရွေးခံတဲ့လက်ရှိသမ္မတအမန်နျူအယ်မက်ခရွန်ကတော့လက်ရရင်အထက်ခံကိုယ်စားလှယ်နဲ့အချိန်နဲ့ရှင်ပြိုင်နေရပါတယ်နိုင်ငံတော်ဝန်မဲအများစုကမနက်၈နာရီကနေညနေ9နာရီထိဖွင့်ထားပြီးတော့တချို့အမျိုးကြီးတွေမှာတော့တနားတိုးပြီးတော့ဖွင့်ထားပေးပါတယ်ဒီကနေ့အရွေးခံရတဲ့ကိုယ်စားလှယ်တယောက်ကမှချက်ခံမဲတဝက်ကျော်မရဘူးဆိုရင်တော့မဲအများဆုံးရထားတဲ့ကိုယ်စားလှယ်နှစ်ဦးကြားဘသူကိုရွေးမလဲဆိုတာဧပြီ24ရက်နေ့မှာဒုတိယအကြော်အမဲပေးကြအောင်ပါတမမက်ခရွန်ကလည်းယင်လက်ရဆုံးဝါဒီမရီလီပန်နဲ့လေဝဲဆုံးဝါဒီယန်လုခ်မီလန်ရှောင်းတို့ကလက်ရှိလူလူထောက်ခံမှုအများဆုံးရထားကြတာပါအလဲလက်သဘောထားရှိတဲ့မက်ခရွန်ကတော့နှစ်ပေါင်း20အတွင်းဒုတိယတက်တအနိုင်ရတဲ့သမ္မတဖြစ်လာမဲ့အနေအထားတွေလနဲ့ချီတွေးခဲ့ရတာပါဒါပေမဲ့လည်းငွေကြေးဖောင်းပွာတာလောင်စာစီစီတက်လာတာနဲ့အခြေခံစားတောက်ကုန်တွေမြင့်တက်လာတဲ့အတွက်ရွေးကောက်ပွဲနီးလာတဲ့အခါမှာတော့လူလူထောက်ခံမှုကျဆင်းလာပါတယ်ဒီအခြေအနေတွေကြောင့်သမ္မတမက်ခရွန်ရဲ့နိုင်ငံရေးပြန်ဖဲလက်ရဆောင်ဝါဒီပါတီကောင်ဆောင်မရီလီပန်ဖဲမဲဆန္ဒရှင်တွေရောက်သွားနိုင်ခြေရှိပါတယ်2019ခုနှစ်သမ္မတရွေးကောက်ပွဲကတော့စီပန်းကိုမဲအပြတ်အသတ်နဲ့အနိုင်ရပြီးပြည်ထောင်စုနိုင်ငံရဲ့အသက်အငယ်ဆုံးသမ္မတအဖြစ်မက်ခရွန်အရွေးခံခဲ့ရတာဖြစ်ပါတယ်